ဗီယူအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းလေးကိုနားဆင်နေရတာဖြစ်ပါတယ်။ယူကရိန်းနဲ့ဆက်မှာရုရှားရဲ့စီးရေလှုပ်ရှားမှုတွေအတွက်အမေရိကန်ကစိုးရိမ်နေကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးဒမစ်ထရိုကူလီဘာနဲ့ဝါရှင်တန်မှာတွေ့ဆုံပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်
။ We are concerned with the reports of the unusual
ယူကရိန်းနိုင်ငံနဲ့ရုရှားရဲ့လှုပ်ရှားမှုစဉ်မဟုတ်တဲ့လှုပ်ရှားမှုတွေနေပေါ်စိုးရိမ်ပါတယ်။အနည်းကလည်းစောင့်ကြည့်နေပါတယ်လို့ဝန်ကြီးဘလင်ကင်ကဝါရှင်တန်နိုင်ငံခြားရေးဝန်ကြီးဌာနမှပေါ်ထူးနေကပြောဆိုသွားတာပါဒီကိစ္စနဲ့ပတ်သက်လို့မဟာမိတ်တွေမိဖက်တွေနဲ့ဆက်လက်တိုင်ပင်ဆွေးနွေးသွားမှာဖြစ်တဲ့ကြောင်းလည်းပြောပါရယ်ရန်လိုတဲ့လောက်ရမျိုးတွေပေါ်မှာလည်းအမေရိကန်အနေနဲ့အထူးစိုးရိမ်မကင်းဖြစ်တဲ့ဆိုတာကိုရှင်းရှင်းလင်းလင်းအသိပေးလို့ကြောင်းလည်းပြောဆိုခဲ့တာပါယူကရိန်းနဲ့ရုရှားနဲ့နိုင်ငံခြားတင်းမာမှုတွေကိုရှော့ချဖို့အမေရိကန်ကလိုလားနေတဲ့ကြောင်းလည်းပြောဆိုခဲ့ပါရယ်ဝင်းနီပလင်ကင်လိုပဲအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကလည်းရုရှားရဲ့စီးရေလှုပ်ရှားမှုတွေပေါ်မှာစိုးရိမ်တဲ့သဘောထားတွေကိုပြောဆိုခဲ့ပါတယ်ရုရှားနိုင်ငံကလူယိုးလို့စင်မဟုတ်တဲ့စီးရေလှုပ်ရှားမှုတွေရဲ့ရည်ရွယ်ချက်ကိုရှင်းရှင်းလင်းလင်းမသိရတယ်လို့ယူကရိန်းနယ်စပ်အနီးကအခြေအနေပေါ်မှာစိုးရိမ်ကြောင်းပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကာဘီကပေါ်ထူးနေမှာပြောဆိုသွားပါတယ်